ARD တိုင်းဒေသကြီးမြောင်မြခရိုင်မြောင်မြမြို့တွင်ပြန်ကြားရေးနှင့်ပြည်သူ့ဆက်ဆံရေးဦးစီးဌာနဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနနှင့်စိုက်ပျိုးရေးနှင့်မွေးမြူရေးသိပ္ပံအကြောင်းတို့ပူးပေါင်း၍လူငယ်များဗလ၅ရန်ပြည့်စုံစေရေးအသိပညာဗုဒ္ဓတတိုးပွားစေရေးနှုတ်မှုဆွမ်းရည်ထက်မြက်ပြီးရဲဝံလိမ္မာစွာစကားပြောဆိုနိုင်ရေးတို့အတွက်လူငယ်စကားဝန်းနှင့်ဟောပြောပွဲကိုစက်တင်ဘာလ17ရက်နေ့မနက်7:00နာရီအချိန်ကကျင်းပပြုလုပ်ခဲ့ပါတယ်ခင်ဗျာ။ရှေးဦးစွာစိုက်ပျိုးရေးနှင့်မွေးမြူရေးသိပ္ပံအကြောင်းအုပ်ဆရာမကြီးဒေါက်တာအေးအေးမြင့်ကအဖွင့်အမှားစကားပြောကြားခဲ့ပြီးနောက်ပြန်ကြားရေးနှင့်ပြည်သူ့ဆက်ဆံရေးဦးစီးဌာနမှလက်ထောက်ညွှန်ကြားရေးမှူးဒေါက်ဆန္ဒကြီးကလူငယ်စကားဝိုင်းကျင်းပပြုလုပ်ရခြင်းအရွယ်ချက်များအားရှင်းလင်းပြောကြားခဲ့ပြီးစာဖတ်ခြင်း၏အကျိုးကျေးဇူးကောင်းစဉ်ဖြင့်အသိပညာပေးဟောပြောခဲ့ပါသည်။ဆက်လက်၍လူငယ်စကားဝိုင်းကိုကျင်းပရာမြောင်မြခရိုင်ပြန်ကြားရေးနှင့်ပြည်သူ့ဆက်ဆံရေးဦးစီးဌာနမှဒုတိယဦးစီးမှူးဒေါက်ခင်ယူပါအေးနှင့်စာပြောရင်နဲ့မွေးမြူရေးသိပ္ပံအကြောင်းမှာလက်ထောက်ကတိကဒေါ်ရင်ရင်ထွတ်တို့ကဥဆောင်ဆွေးနွေးသူအဖြစ်ဆောင်ရွက်၍ကျောင်းသားကျောင်းသူများဖြစ်ကြသောစကြည်လင်းစောကစာဖတ်ဝါဒနာကောင်းစဉ်ဖြစ်၎င်းမှတ်ရေးတနာနိုင်ကစာအုပ်စာပေလူမဲဆွေကောင်းစဉ်ဖြစ်၎င်းမောင်နိုင်နိုင်ကလူငယ်နှင့်စာပေလေ့လာမှုကောင်းစဉ်ဖြစ်၎င်းမှတ်ရတီဦးကပညာခက်မှပညာရှာကောင်းစဉ်ဖြစ်၎င်းဆွေးနွေးကြပြီးတက်ရောက်လာကြသောကျောင်းသားကျောင်းသူများကတိလူသည်များကိုမေးမြန်းကြရာဆွေးနွေးသူကျောင်းသားကျောင်းသူများကပြန်လည်ဖြေကြားခဲ့ကြောင်းသိရပါတယ်ခင်ဗျာ။အဆိုပါလူငယ်စကားဝိုင်းအပြီးတွင်ဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲမှုဦးစီးဌာနမှဒုတိယညွှန်ကြားရေးမှူးဒေါ်စင်ဝင်းမော်ကငလျင်ဘေးအန္တရာယ်အကြောင်းအသိပညာပေးဟောပြောခဲ့ပါတယ်ခင်ဗျာ။ထို့နောက်ပြန်ကြားရေးနှင့်ပြည်သူ့ဆက်ဆံရေးဦးစီးဌာနမှပြသထားသည့်နေရန်ကတ်စာဆောင်များနှင့်စာအုပ်စာဆောင်များအားကျောင်းသားကျောင်းသူများကစိတ်ပါဝင်စားစွာကြည့်ရှုလေ့လာခဲ့ကြောင်းသိရပါတယ်။ဒီတဲ့င်းကိုမြောင်မြခေရင်ပြန်ချရည်နဲ့ပြည်သူ့ဆက်ဆံရေးဦးစီးဌာနမှပေးပို့ထားတာဖြစ်ပါတယ်ခင်ဗျာ။